မစီဝါရေးတိုးတက်ဆွေးနွေးခြင်းရဲ့အခြေအနေတွေကိုအစိုးရကအများဆုံးဖန်တီးပြနေပါတယ်။ပေါကလိကလုပ်ငန်းအသေးစားနဲ့အလတ်စားတွေထင်ရှားလာအောင်ဗဟုအစိုးရပြည်နယ်နဲ့တိုင်းအစိုးရတွေဟာအဓိကနေရာကပါဝင်ပါသေး။ဒါကြောင့်ဝန်ဆောင်လုပ်ငန်းနဲ့ကုန်ထုတ်လုပ်ရေးမှာပါဝင်ကြတဲ့ပေါကလိကလုပ်ငန်းအသေးစားနဲ့အလတ်စား9000နီးပါးကိုအာရှဖောင်ဒေးရှင်းကစစ်တမ်းယူပြီး132မျက်နှာစာကမ်းမကြမီကထုတ်ဝေလိုက်ပါတယ် Business Environment Index လို့ခေါ်ပေမဲ့ဒီထဲမှာစိုက်ပျိုးရေးသစ်တော်၅လုံငန်းနဲ့ပတ်တူတွင်လုပ်ငန်းတွေမပါပါဘူးရှင်းနေမှာဒုတိယအကြိမ်စီးပွားရေးလုပ်ငန်းစစ်တမ်းကောက်ယူဖို့ရွယ်တယ်လို့ဆိုပါတယ်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်ရမှာနဲ့ပုံလိကလုပ်ငန်းကဏ္ဍနဲ့ဆွေးနွေးရမှာစီးပွားရေးလုပ်ငန်းစစ်တမ်းဟာအစိုးရအတွက်အသုံးချတယ်လို့ဆိုပါတယ်အင်ဒိုနီးရှား၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့သတိလင်္ကာနိုင်ငံတွေမှာဒီလိုစစ်တမ်းမျိုးကိုတုံ့ပြန်ပြုပြင်လုပ်ကြပါတယ်။မြမပြုပြင်ပြောင်းလဲရေးမှာလည်းအသုံးဝင်လိမ့်မယ်လို့ယုံကြည်ပါတယ်။တိုင်းနယ်ပြည်နယ်အစ်စ်မာရောမြို့နယ်အစ်စ်မာရောကောက်ယူထားတဲ့အကျက်အလက်တွေနဲ့ဝန်ကြီးဌာနတွေရဲ့စည်ရင်းစရာတွေကိုအသုံးပြုထားတယ်လို့ဆိုပါတယ်
။ပုဂ္ဂလိကလုပ်ငန်းဆောက်လုပ်တဲ့ဇယီးစကားနဲ့အခက်အခဲလိုအပ်တဲ့အခြေခံအဆောက်အုံလုပ်ငန်းဆိုင်ရာဥပဒေစတာတွေမှာအခြေအနေကောင်းမကောင်းစမ်းသပ်ထားပါတယ်။ဒီနေရာမှာတိုင်းနယ်ပြည်နယ်တွေဟာတူဦးနဲ့တူဦးဗိမသားလိမ္မာတွေဖြစ်တဲ့အတွက်ထူးခြားမှုမရှိဘူးလို့ဆိုပါတယ်။တိုင်းနယ်ပြည်နယ်မှာလုပ်ပိုင်ခွင့်အပြည့်အဝမရသေးတာကိုရောင်ပြန်ဟန့်နေပါတယ်။ဒါပေမဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေဟာတဘာဝပတ်ဝန်းကျင်ပျက်စီးမှာကိုတော့စိုးရိမ်ပူပန်ကြတာတွေ့ရပါတယ်။စီးပွားရေးအငြင်းအဆုံးကိုဦးစားမပေးဘဲသူတို့နေထိုင်ရာတဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့ဦးစားပေးတာဟာအံ့ဩစရာပဲလို့ဆိုပါတယ်အကဲအကဲအမျိုးမျိုးကြားကလုတ်ကင်နေရတယ်ဆိုပေမဲ့အနာဂတ်ကာလမှာကောင်းမွန်လာလိမ့်မယ်လို့လုပ်ငန်းရှင်တွေကယုံကြည်နေကြပါတယ
်ပုဂ္ဂလိကလုပ်ငန်း80ရာခိုင်နှုန်းမှာလုတ်ပိုင်ခွင့် license အထောက်အထားရှိကြပြီး15ရာခိုင်နှုန်းကတော့လုတ်ပိုင်ခွင့်စာရဲစာတမ်းရောမှတ်ပုံတင်ရောမရှိကြဘူးလို့ဆိုပါတယ်လုပ်ငန်း license ရပြီး3လအတွင်းလိုအပ်တဲ့စာရဲစာတမ်းရဖို့အကဲအကဲရှိတယ်လို့ပြောတဲ့ကုမ္ပဏီက10ရာခိုင်နှုန်းလောက်ရှိပါတယ်။ပုဂ္ဂိကလုပ်ငန်းအသေးစားအလတ်စားတွေဖို့ဆက်ကြေးသို့မဟုတ်လက်ထိုးရတာဟာမထူးဆန်းပါဘူး။ဝင်ငွေရဲ့2ရာခိုင်နှုန်းဆက်ကြေးပေးရပါတယ်။ဒါပေမဲ့စီးပွားရေးမှုခင်းတွေမှာတရားရုံးတွေကဥပဒေအတိုင်းဆုံးဖြတ်တယ်လို့လုပ်ငန်းရှင်85ရာခိုင်နှုန်းကယုံကြည်ပါတယ်။ဒါလို့ယုံကြည်တာဟာစီးပွားရေးလုပ်ငန်းတွေအတွက်အလားအလာကောင်းတယ်လို့ဆိုပါတယ်။လုတ်ခွင့်လိုက်စင်ရပြီးဆက်လုပ်ရတဲ့ယုံလုတ်တုံးလုံးကြီးညာနိုင်ငံတကာစံချိန်နဲ့ကြည့်ရင်သိမ့်မများဘူးလို့ဆိုပါတယ
်အသေးစားနဲ့အလတ်စားပုဂ္ဂလိကလုပ်ငန်း80ရာခိုင်နှုန်းဟာမိသားစုပိုင်ညီပေါ်မှာလုပ်ငန်းတည်ထောင်ကြတာမို့နေရာရရှိရေးပြဿနာမရှိဘူးလို့ဆိုပါတယ်လုပ်ငန်းနေရာဝယ်ယူရတာမျိုးနဲ့အစိုးရစီကငှားရတာမျိုးဟာအလွန်နှေးပါပါလေဒါပေမဲ့လုပ်ငန်းအမည်မှတ်ပုံတင်တဲ့ကိစ္စမှာ3လလောက်ကြာတာမို့နိုင်ငံတကာစံချိန်နဲ့ကြည့်ရင်အလွန်ကြာညောင်းနေပါတယ်။လမ်းမကောင်းတာနဲ့နီးမလာတာကြောင့်စီးပွားရေးထိခိုက်တယ်လို့လုပ်ငန်းရှင်90ရာခိုင်နှုန်းကပြောပါတယ်။တယ်လီဖုန်း300သာအဆင်ပြေတယ်လို့လုပ်ငန်းရှင်80ရာခိုင်နှုန်းကပြောပါတယ်။လုပ်ငန်းအတွက်လိုအပ်တဲ့အချက်လက်တွေကိုသိရဖို့လဲခက်ခဲနေစေဖြစ်တယ်လို့ဆိုပါတယ်။အစိုးရအတုံးစင်းနဲ့စီမံကိန်းတွေကိုသိရှိသူတွေဟာပုဂ္ဂလိကလုပ်ငန်းရဲ့400ရာခိုင်နှုန်းလောက်သာရှိပါတယ်။
အစိုးရမှပွင့်လင်းမြင်သာမှုလဲပါတာဟာရင်းနှီးမြှုပ်နှံမှုကိုလဲပါစီပါပဲအစိုးရဘက်ကပွင့်လင်းမြင်သာမှုရှိမှကိုယ်ပိုင်တွေအနေနဲ့မလုပ်ရမယ်ဆိုတာကိုဆုံးဖြတ်နိုင်ပါလိမ့်မယ်အာဏာရှိသူတွေနဲ့နှီးတက်တဲ့လုပ်ငန်းရှင်တွေကိုအခွင့်အရေးပေးတဲ့အကျင့်ရှိနေတော့ပဲလို့ယုံကြည်ကြပါလေငွေချေးရမှာလည်းမျက်နှာလှိုက်မှုရှိတယ်လို့လုပ်ငန်းတည်ဆောက်ဖို့နေရာရှာရမှာလည်းအဆက်အသွယ်မှာမူတည်ရဲလို့ဆိုပါပဲယုံလုံးကြီးလုံဆုံးအတိုင်းလိုက်နာရမှာလေအသိရှိရင်ရှိသလိုအလုပ်ဖြစ်တယ်လို့လုပ်ငန်းရှင်25ရာခိုင်နှုန်းလောက်ကယူဆပါတယ်။ဒီအချင်းရှိတဲ့လုပ်သားရဖို့ကတော့ခက်ခဲနေတုန်းပါပဲ။ကြောင်းကျင်လုပ်သား၊စည်ရင်းစ်ကြီးကြပ်ရေးမှူးမန်နေဂျာစတာတွေရဖို့ခက်ခဲတယ်လို့လုပ်ငန်းရှင်90ရာခိုင်နှုန်းကဆိုပါတယ်။တမန်အလုပ်သမားကောင်းရဖို့ကုန်ကျစရာဟာလုပ်ငန်းစည်ရဲ့9ရာခိုင်နှုန်းလောက်ရှိပါတယ်။စီးပွားရေးအင်အားစုတွေကိုအစိုးရကစီမံကုကဲရာမှာ ပုဂ္ဂလိကလုပ်ငန်းစစ်တမ်းဟာအများကြီးအသုံးဝင်မယ်လို့အာရှဖောင်ဒေးရှင်းကယူဆပါတယ်။စာရမှာပြောပြတဲ့ပြဿနာတွေကိုအစိုးရလုပ်ငန်းရှင်နဲ့ရတအသိအဖွဲ့တွေကြိုင်တွင်နိုင်ရင်လုပ်ငန်းအခြေအနေကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။